ဒေါက်ဆန်းစုကြည်မိသားစုအမွေဆိုင်အမှုဖြစ်နေတဲ့ရန်ကုန်မြို့တက္ကသိုလ်ဒေါက်လန်အိမ်ချန်ဝင်းကိုဒီနေ့ဒုတိယကြိမ်လေလံတင်ရောင်းခဲ့ပေမဲ့လေလံဆွဲသူတော့မရှိခဲ့ပါဘူးပထမတစ်ကြိမ်လေလံပြစ်စင်ကလေးကလည်းဝယ်သူမရှိဖြစ်ခဲ့တာကြောင့်ဈေးလျှော်ပြီးကြံကင်းစေးတဲ့အခုဒုတိယကြိမ်ထပ်မံရောင်းခဲ့ပေမဲ့လည်းဝယ်သူမရှိထပ်ဖြစ်ခဲ့ရတာပါအခုလိုမရောင်းရတဲ့အတွက်ဘာဆက်ဖြစ်လာနိုင်ပါလဲရန်ကုန်ကပေးပို့လာတဲ့တဲ့ရင်ကိုအခြေခံပြီးမက်ကင်ပြူထွေးပြောပြပေးပါအောင်ခင်ဗျာ
ရန်ကုန်တက္ကသိုလ်ရိပ်သာလန်ကဒေါအောင်ဆန်းစုကြည်မိသားစုပိုင်ချက်အမှတ်54နေအိမ်ချန်ဝင်းရှိမှာဒီကနေ့ဩဂတ်လ15ရက်နေ့မှာပဲဒုတိယကြိမ်လေလံပွဲလုပ်ပါတယ်လီလံပွဲမှာရှင့်နေကလီလံခေါ်ခဲ့ပြီမဲ့လို့လီလံဆွဲမဲ့သူမရှိပဲအဆုံးသတ်ခဲ့ပါတယ်
။ကမိုင်းဖြိုင်တရားရုံးဒီအမစာရင်မှုမှ38/2023အမှုကပစ္စည်းစီးရင်ဖြစ်တဲ့အမွေရှင်ဒေါက်ဖင်ကြီးကျန်ရစ်တဲ့တိတ္တသမ693A ကရှိမြေခွက်နဲ့မြေခွက်ပေါ်မှာရှိတဲ့အစာအုပ်ပါဝင်ရွှေခံစားခွင့်ရရအားလုံးကိုလီလံကျန်းကင်းစင်ငွေချက်3,000တိတိနဲ့လီလံတင်ရောင်းချနေပါတယ်။ဝယ်ယူမဲ့သူရှိပါသလား။၃ချိန်ပြင်ညာပြီးတဲ့အချိန်မှာဝယ်ယူမဲ့သူမရှိတဲ့အတွက်ကြောင့်မလို့လီလံတင်ရောင်းချမှုအောင်မြင်မှုရှိကြောင်းပြင်ညာပါတယ်ခင်ဗျ။
လေလံပွဲကိုဝယ်လို့သူတယောက်မှမလာခဲ့ဘူးလို့အဲ့ဒီနေရာမှာရောက်နေတဲ့သတင်းတောက်တွေကပြောပါရယ်မိသားစုပိုင်နေအိမ်ကိုအမွေခွဲယူဖို့ဒေါ်ဆန်းစုကြည်ရဲ့အကိုဖြစ်သူဦးအောင်ဆန်းဦး2001ခုနှစ်ကတရားရုံးမှာရှောက်ထားခဲ့ရာကဆရာနာသိမ့်ပြီး2022ခုနှစ်ဩဂတ်လမှာဒီနေအိမ်နဲ့ချက်ဝင်းကိုလေလံပစ်ခွဲဝေယူဖို့ပြည်ထောင်စုတရားလွှတ်တော်ချုပ်ကဆုံးဖြတ်ခဲ့ပါရယ်ပထမအကြိမ်လေလံပွဲတုန်းကလည်းလေလံပစ်မဲ့သူမရှိတာကြောင့်အရင်ဈေးဖြစ်တဲ့ကြက်ငွေ315ဘီလီယံကနေဈေးလျှော့ပြီးကျပ်ငွေ300ဘီလီယံတိမ်ပေါင်း3သန်းတိတိနဲ့လေလံပစ်ဖို့တရားရုံးကဇွန်လမှာခွင့်ပြုခဲ့ပြီးတဲ့နောက်ဒုတိယအကြိမ်မြောက်ဒီကနေ့မှာလေလံတင်ရောက်ချတာဖြစ်ပါတယ်။ဒီကနေ့လည်းလေလံမအောင်တဲ့အတွက်ဥရေချောင်းရဆက်လက်လေလံပစ်သွားမှာဖြစ်တယ်လို့ရှင်းနေကြီးဦးကြီးမြင့်ကရှင်းပြပါတယ်
။ဘာဖြစ်လဲဆိုဆက်လေလံပစ်ရမှာပေါ့နော်။ဒီကလည်းခြံတဲ့အိမ်ကနိုင်ငံတော်ကနေပြီးတော့ဘုကျောင်းစားဇာပနာပတ်သက်ဒီနေ့ဒီရပစတဲ့စုပြီးတော့နိုင်ငံတော်ကနေဝဲထားတာเนาะနိုင်ငံတော်ကဒေါက်ကင်ကြီးကိုပေးထားတာအာဇာနည်ရဲ့အမွေနဲ့အမွေပဲဒီဒေါ်စုကလည်းတရားကိုเนาะပြတဲ့အဖြစ်လို့ဖို့မှန်ထားပြီးသားဥစ္စာကိုအဲ့ဓာရီကိုတွဲစားလုပ်မယ်ဆိုရင်တော့အဲ့ကားပြည့်အရာပြည့်လုပ်မယ်ဆိုရင်တော့ဤလူလူတို့ရဲ့ရန်သူဖြစ်မှာပဲဒီကတော့ဒီနေ့နေ့ပဲကြာကြာလေဒီလိုလိုလိုကြီးကတော့လုပ်သွားမှာပေါ့ပြီးတော့လည်းဒီချိန်ကြီးမှာဆွဲလို့ရှိရင်အဲ့ဒီကောင်ကဘယ်ရပစရာငွေပြူပြလေသူဘလို့အခွန်ဆောင်ကြတယ်အဲ့ငွေကလာဆွဲတဲ့ငွေကဘယ်ရရတာလဲအဲ့ဒါပြရမယ်လေငွေပြူမပြနဲ့ဆွဲဖို့မရှိဘူ
းလက်ရှိမှာဒေါအောင်ဆန်းစုကြည်ဟာထောင်ချခံထားရပြီးသူဘယ်နေရာမှာရှိနေရဲဆိုတာအတိအကျမသိရပါဘူးချက်အမှတ်54တက္ကသိုလ်ရိပ်သာလန်နေအိမ်မှာဒေါအောင်ဆန်းစုကြည်နှစ်ရှည်နေအခြေချုပ်ချခံခဲ့ရဘူးသလိုကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဘန်ကီမွန်နောက်အမေရိကန်သမ္မတဘရက်အိုဘားမာအမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟယ်လရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့တမိုင်းဝင်တွေ့ဆုံခဲ့ကြတဲ့နေအိမ်လေးဖြစ်ပါတယ်။မြန်မာနိုင်ငံရေးအတွက်အရေးပါတဲ့အဆောက်အဦတစ်ခုဖြစ်တာကြောင့်ဒီချက်ဝင်းကြီးကိုထိန်းသိမ်းချဖို့ပြည်သူတို့ကဆန္ဒရှိကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ချက်အမှတ်54ချက်ဝင်းထဲမှာရှိတဲ့အဆောက်အုံတွေကိုယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့အတွက်မိသူတို့တယောက်မှရောင်းချခြင်းရောင်းချရန်ကြိုးစားခြင်းဖျက်ဆီးခြင်းဖျက်ဆီးရန်ကြိုးစားခြင်းပုံစံပြောင်းခြင်းပြင်ဆင်ခြင်းတွေမပြုလုပ်ဖို့တားမြစ်ထားပါရဲ့ရှင်